မြန်မာနိုင်ငံအမောပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေမရုပ်သိမ်းမှုအတွေ့ EU လို့ခေါ်တဲ့ဥရောပတမဂါကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမဂါများအဖွဲ့ချုပ် CTUM ကတောင်းဆိုထားပြီးအဲ့ဒီလိုရုပ်သိမ်းလိုက်နေဆိုရင်ဒီမိုကရေစီအသင်ကူပြောင်းရေးလုပ်ငန်းနဲ့အထက်ချုပ်အလုပ်သမား၄သိန်းလောက်ကိုထိခိုက်လာနိုင်ကြောင်းလည်းဝေဖန်ထောက်ပြထားပါတယ်။မကြာခင်ရပိုင်းအတွင်း EU ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာဖို့ပြင်ဆင်နေချိန်မှာအခုလိုတောင်းဆိုလိုက်တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်အရေးတွေရုပ်သိမ်းရေးမြုပ်သိမ်းရေးကို EU ခေါ်ဥရောပတံပကကဆုံးဖြတ်ဖို့ရှိနေပါတယ်ဒီလကုန်ပိုင်းမှာလာရောက်တဲ့ဥရောပတံပကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်မှာသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်ဥရောပတံပကရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာအဖွဲ့ဟာဒီလ28ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိပြီး30ရက်နေ့မှာစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအခေချုပ်လုပ်ငန်းရှင်တွေနဲ့လည်းတိကျတွေ့ဆုံဖို့ရှိနေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကအတွင်ကူပြောင်းရေးကာလမှာရခိုင်အရေးကြောင့်ဒီလိုအထူးခွင့်ရေးတွေရုပ်သိမ်းမှာကိုသဘောမတူကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့ကသဘောမတူပါဘူးကျွန်တော်တို့ကနိုင်ငံနေတဲ့ပေါ် transition ပြီးရပေါ့နော် democratic transition ဖြစ်နေတဲ့အချိန်မှာဒီနေရာလေးတစ်ခုကိုကြည့်ပြီးတော့ပြောလို့မရဘူးကျွန်တော်က democratic transition ဆိုတာ democracy ကဖြစ်လာဖို့အတွက် foundation တွေအများကြီးချရတာပေါ့နော်လူတိုင်းဝမ်းနဲ့မှာရောက်ရတာရှိတယ်လူ့သမားတမက်ကလောကမှာအတွက်ကိုကျွန်တော်သင်တန်းရေးသွားနေရတာရှိတယ်။နောက်တစ်ခါလူငင်းကြိုင်းနဲ့ပတ်သက်လို့ peace process ပေါ့နော်။ပန်းလောင် peace process ကိုသွားနေရတာရှိတယ်။ဆိုတော့အဲ့ဒါတွေက process တွေလုပ်ငန်းစဉ်တွေ။ဒီတစ်ခါတည်းပြီးတော့ project မဟုတ်။အဲ့ဒီလုပ်ငန်းစဉ်တွေကို EU ကချိဖို့တင်ပါတယ်။ဒါမျိုးလို့ရှိရင်ဒီလုပ်ငန်းတွေအားလုံးကနောက်ပြန်ဆုတ်သွားမယ်။အဲ့တော့နိုင်ငံကအများကြီးမျက်နှာသွားမယ်ဆိုတော့ကိုကျွန်တော်ပြောတယ
်ကုန်သွယ်ရေးဆိုင်ရာအထူးခွင့်အရေးကိုရုပ်သိမ်းလိုက်ရင်အထက်ကျုပ်အလုပ်သမား၄သိန်းကျော်ဟာတရားမဝင်လုပ်ငန်းတွေကိုရုပ်ရှိသွားနိုင်ကြောင်းလည်းထောက်ပြထားပါတယ
်နောက်တစ်ခါအလုပ်သမားသမဂ္ဂအနေနဲ့ကတော့ကျွန်တော်တို့ရဲ့အခုပုဂ္ဂလိကအထက်ကျုပ်လုပ်ငန်းမှာလူ၄သိန်းလောက်ရှိတာပေါ့ဗျာအဲ့ဒီလူ၄သိန်းကဘာဖြစ်သွားမလဲဟိုကျွန်တော်နိုင်ငံမှာ GDP မှာနံပါတ်2ဖြစ်လာတာကဒီ CMP ကောင်းတဲ့လုပ်ငန်းပေါ့ဗျာအဲ့တော့အထက်ကျုပ်လုပ်ငန်းကိုကျွန်တော်တို့ကသွားတက်လိုက်ရင်အဲ့ဒီလူတွေရဲ့အနာဂတ်ပေါ့ဒီအဲ့လူလေးသိန်းနဲ့သူတို့ရဲ့မိသားစုတွေဘာဖြစ်သွားမလဲ။ဟိုလွန်လည်နဲ့ပြောလို့ရွှေဆောင်လူသမားဖြစ်သွားမှာပေါ့။ဒါပေမဲ့ရွှေဆောင်လူသမားဆိုတာလေအမျိုးဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကရောဒီလူတွေအားလုံးလက်ခံနိုင်မှာမလား။လက်မခံနိုင်ရင်ကျွန်တော်တို့က green market တွေရယ်ဝင်သွားမလားဆိုတော့အားလုံးကိုစဉ်းစားပြီးမှသာလေ EU ကဆုံးဖြတ်တဲ့လေဆိုတာမျိုးကျွန်တော်တို့ကပြန်ပြောထားပါတယ်။
မြန်မာနိုင်ငံဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ရဲ့မူဝါဒရေးရာစာတမ်းကိုပြည်ရင်းထုတ် Global New Light of Myanmar သတင်းစာကတင်ဆက်နေ EU အဖွဲ့ဝင်တွေကိုအိတ်ဖွင့်ပေးစာပေးပို့ထားပါတယ်။စမှုလုပ်ငန်းရှင်တဦးဖြစ်တဲ့ဦးမြတ်တင်းအောင်ကတော့ EU ကကိုယ်ဝန်ရေးဆိုင်ရာအထူးခွင့်ရေးပေးတာကြောင့်အထက်ချုပ်လုပ်ငန်းဖွင့်ပြလာတာဖြစ်ပြီးဒီခွင့်ရေးကိုရုပ်သိမ်းလိုက်ရင်ပထမဆုံးနေ့နာမှာအလုပ်သမားတွေဖြစ်ကြောင်းပြောပါတယ်။
အဲ့တော့အထက်ကျုပ်လုပ်ငန်းတော့တော်တော်ရော့ပါမှာပေါ့လေ။အဒီခွင့်ရေးရောက်ပေါ်မှာဒီလာပြီးတော့ဆက်ယူနေအများကြီးထွက်လိုက်တာလေ။အရင်ဆက်ရှင်လုပ်တော့ဆက်ယူက56ကျော်ပဲရှိပါတယ်။အခု450လောက်ဖြစ်သွားပြီ။အရုပ်ငန်းကျဆင်းနေဆိုရင်တော့အဖွံ့ဖြိုးမှုနည်းသွားရင်ဒါလူလျှော့မှာပဲ။လူလျှော့ရလို့ဒီမှာပထမတိခိုင်မှာ။အလုပ်ရှင်ရလည်းဒီကြားထဲမှာတော့တခြားမှတူရှာတခြားမှကဲ့သို့ရအောင်ထိုးပေါက်ဖို့ဒါလည်းရှိတာပဲ။ဆက်ယူမပိတ်တာလည်းတချို့တော့လည်းရှိမှာပဲ။
မြန်မာနိုင်ငံဆိုင်ရာဥရောပတမဂ္ဂကတာမတ်ကြီးခရစ်စတန်စစ်ကတော့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်အရေးတွေကိုဥရောပတမဂ္ဂဘက်ကရုပ်သိမ်းနဲ့မြုပ်သိမ်းမှုဆိုတာဟာဆုံးဖြတ်ချက်တစ်စုံတရာမချသေးသလိုရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းမကြသေးခင်က VOA နဲ့တိကျတွေ့ဆုံမေးမြန်းစင်မှာပြောဆိုထားပါတယ်